ကျမရေဝန်ထမ်းတွေစိုးရင်ကြောင်ကြမှုမရှိဘဲလုပ်ငန်းခွင့်ပြန်လည်ဝင်ရောက်ကြပါလို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲရန်ကုန်နဲ့မန္တလေးမြို့တွေကကိုဗစ်တက်ဖြစ်ရေးမှာပါဝင်နေတဲ့ဆရာဝန်တွေဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မြို့ကဆရာဝန် 900ယောက်မန္တလေးမြို့ကဆရာဝန်တွေရောက်ဖမ်းဆီးခံခဲ့ရပါတယ်။သူတို့တွေကိုဗမာဖမ်းဆီးထားတယ်ဆိုတော့အပါဝင်သူတို့နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းမသိရသေးတဲ့အတွက်စိုးရိမ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့အလေးမာကပြောပြပါမယ်ခင်ဗျာ။
ပြည်ရင်းမှာကိုဗစ်တတိယလိုင်းပြင်းထန်နေတဲ့လူနာတွေကိုအိမ်ထဲရရောက်ကျန်းမာရေးဆောင်ရှားမှုပေးနေတဲ့ရောက်တကုန်ကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူအချို့ပြို့အဖွဲ့ကဆရာဝန်9ဦး၊ဇူလိုင်လ19ရက်နေ့ကဖမ်းဆီးခံခဲ့ရကြပါတယ်။မနေ့ကမနေ့9နာရီဝန်းကျင်မှာအောက်ဆီဂျင်ကျနေတဲ့လူနာကိုလာရောက်ကူတာပေးဖို့ဆက်သွယ်လာပြီးအိမ်နေရာကိုရောက်သွားတဲ့ဆရာဝန်3ဦးကိုစစ်တပ် င်းမှာကွင်းစင်ကူတာပေးနေတဲ့ဆရာဝန်သုံးဦးဖမ်းဆီးခံရတဲ့အပြင်ကိုဗစ်အထောက်အကူပြုပစ္စည်းတွေဖြစ်တဲ့ PPE, အောက်ဆီဂျင်အုံးနဲ့ဆေးဘုံတွေကိုပါစစ်ကောင်စီကဖမ်းဆီးသွားပါတယ်။သူတို့ရဲ့ရုံးကိုလည်းစစ်ကောင်စီကချိတ်ပိတ်သွားပါတယ်။ဖမ်းဆီးခံထားရတဲ့ဆရာဝန်တွေကတော့ဒေါက်တာမင်းကျော်စွာခေါင်၊ဒေါက်တာကိုကိုဦး၊ဒေါက်တာသူရ၊ဒေါက်တာနှင်းဝီချိုနဲ့ဒေါက်တာနှင်းချိုနတ်မောင်တို့ဖြစ်ကြပါတယ်။သူတို့ငါးဦးရဲ့အခြေအနေနဲ့ပတ်သက်ပြီးဘာမှမသိရသေးလို့ဆက်လက်စုံစမ်းနေရလို့အဖွဲ့ကောင်းဆောင်ကိုချမ်းလေးကပြောပါတယ်
။လက်ရှိကတော့ကျွန်တော်တို့ကုန်တယ်လုံးဝမရသေးဘူးမြန်မော့။အဲ့တော့လည်းကျွန်တော်ဒီမှာ live ဆောင်ရမ်းနေပါတယ်။တောင်းရင်သိရတယ်လို့ပေါ့နော်။ဟိုခြားကိစ္စနဲ့လည်းကျွန်တော်ဆိုင်နေလို့လည်းထင်ပါတယ်။ဘာလို့ဆိုသူတို့ရာဒီ
စစ်ကောင်စီဘက်ကတော့မြောက်ဒဂုံမှာ CDM ဆရာဝန်စေတနာဝန်ထမ်းတွေကိုဖမ်းဆီးထားခြင်းမရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်။သူတို့ဖမ်းခံရတယ်ဆိုတဲ့သတင်းကလည်းအမှန်တကယ်ဖြစ်ပွားမှုမရှိခဲ့တဲ့သတင်းလို့ပြောကြားထားပါတယ်။အခုလိုရန်ကုန်မြို့မှာကိုဗစ်လူနာတွေကိုကူတာပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံထားရသလိုမန္တလေးမြို့မှာလည်းပြီးခဲ့တဲ့သတင်းပတ်အင်္ဂါနဲ့တောက်ကြာနေတွေတုန်းကဆရာဝန်နှစ်ယောက်ဖမ်းဆီးခံခဲ့ရပါတယ်။ကိုဗစ်လူနာတွေကိုကူတာမှုပေးနေတဲ့ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာတက်သေးနဲ့အွန်လိုင်းကနေဆေးပညာရပ်ကိုပြန်လည်မျှဝေတရားပေးနေတဲ့ဒေါက်တာကျော်ကျော်တက်တို့ကိုဖမ်းဆီးခဲ့တာပါ။ဆရာနာသိမ်းပြီးနောက်ပိုင်းကလေးကပရာဟိတာစီယုံစေကန်တွေမှာလူနာတွေကိုအခမဲ့ခွဲစိတ်ကူတာပေးနေတဲ့ဒေါက်တာတက်သေးကိုဇူလိုင်လ16ရက်ပြီးခဲ့တဲ့တောက်ကြာနေ့ကစစ်တပ်ကအကြမ်းဖက်ဖမ်းဆီးသွားခဲ့ပုံကိုသူတို့နဲ့ခင်မင်ရင်းနှီးတဲ့ CDM ဆရာဝန်ကအခုလိုပြောပါတယ်
။သူအဖမ်းခံရတဲ့နေ့ပဲည7နာရီတောင်မှသူအရင် volunteer စတင်ပြီးခဲ့တဲ့ပရာဟိတာစီယုံတစ်ခုပါအဲဒေါက်တာတက်သေးကိုခေါ်လာပြီးတော့မှသူရဲ့ပစ္စည်းတွေကတိတ်နေပေါ့နော်စစ်ကောင်စီတက်တီးကအဲ့ပါဆိုရင်တွေ့လိုက်ရတာဆိုဒေါက်တာတတိကလက်ထိတ်နဲ့ပါလာတယ်ပြီးတော့ဒေါက်တာတတိ mask အောက်ထားတာတော့ mask ရဲ့အောက်မှာသွေးစာတွေညင်ရတယ်ပေါ့နော်ညနာတစ်ခုလုံးနဲ့ဖူးရောက်နေတဲ့ခန္ဓာကိုယ်မှာလည်းထိုင်တာထိုင်ချက်တွေတွေ့ရတယ်ဆိုပြီးတော့မှအဲ့ဒီကညင်လိုက်ရတဲ့သူတွေကပြန်ပြောပြတယ
်စေပညာဘာသာရပ်မှာထူးချွန်ပြီးအရေးချင်းရှိတဲ့မန္တလေးစေတက္ကသိုလ်ကဒေါက်တာကျော်ကျော်တက်ကိုလည်းဇူလိုင်လ13ရက်ပြီးခဲ့တဲ့အင်္ဂါနေ့ညတကောင်အချိန်မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆက်ပြောပါရယ်ဒီလိုဆရာနာတင်ထားတဲ့ကာလမှာကရောကတတိယလိုင်းတန်းကိုခက်ခက်ခဲခဲရင်ဆိုင်နေရပြီးဒေဆုံနှုံတက်နေတဲ့အချိန်မှာလူနာရီရဲ့အသက်ကိုကယ်တင်ပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုအကြမ်းဖက်ချိန်ချောက်တာတွေဖမ်းဆီးခေါ်ဆောင်တာတွေလုပ်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်အပေါ်မေးခွန်းထုတ်စရာဖြစ်နေပြီလို့ဆရာဝန်အများကပြောနေကြပါတယ်
ဒီတော့တိုင်းပြည်အတွက်ကိုမိုးလဲနေတဲ့ရေးချီးနေတဲ့အခြေအနေမှာဒီဆရာဝန်ကြီးကိုဟိုဖမ်းဆီးချုပ်နှောင်ပါတယ်ဆိုတာစစ်ကောင်စီကဘာကိုရည်ရွယ်နေတယ်ကျွန်တော်တို့ကလေကိုထုတ်ရမယ်အနေထားဖြစ်ပါတယ
်ကိုဗစ်ကရောဂါပထမလိုင်းနဲ့ဒုတိယလိုင်းတန်းဖြတ်တန်းစီကပတ်ဝန်းကျင်ခဲ့ကြတဲ့ကျန်းမာရေးဝန်ထမ်းတွေစေတနာရှင်လို့အားပေးတွေနဲ့အလှူရှင်တွေရဲ့အင်အားတိတိတတ်တတ်ယောနေနေတဲ့အခြေအနေဖြစ်နေပါတယ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဖို့ကျန်းမာရေးနဲ့အားကစားဝင်ကြီးဌာနကစေတနာဝန်ထမ်းတွေကိုဖိတ်ခေါ်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းကုသရေးပိုင်းတာဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတွေသာမကအပြင်မှာရှိနေတဲ့ကျွမ်းကျင်တဲ့ဆေးဘက်ပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစီလိုတယ်လို့ပြောကြားထားပါတယ်။ဒီလိုပြောကြားထားချိန်မှာပဲကိုဗစ်လူနာတွေကုသပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံရတာဖြစ်ပါတယ်ရှင်။